ပြင်းထန်တဲ့ပောက်ကွဲမိလောင်မှုကြီးတွေဖြစ်ထားတဲ့တရုတ်နိုင်ငံအရှေ့မြောက်ပိုင်းတျန်ကျန်းစိတ်ကမ်းမြို့ကစက်မှုဇုံကနေလူတွေကိုအများဆုံးဘေးကင်းရာကိုပြောင်းရွှေ့ကြဖို့အတွက်တရုတ်အာဏာပိုင်တွေကအမိန့်ထုတ်ခဲ့ပါတယ်။ဓာတုအစိတ်သိမ့်မှုတွေဖြစ်နိုင်ခြေကြောင့်ပောက်ကွဲခဲ့တဲ့ဂူရောင်ကြီးရဲ့3ကီလိုမီတာပတ်လည်မှာရှိကြသူတွေအားလုံးမဖြစ်မနေဘေးကင်းရာကိုပြောင်းရွှေ့ခိုင်းထားတယ်လို့တရုတ်အစိုးရပိုင်းဘေကျင်းနျူးစ်သတင်းစာရဲ့မှာဒီကနေ့ဖော်ပြထားပါတယ်။အသက်သေးစေနိုင်တဲ့ဆိုဒီယမ်ဆိုင်ယိုနိုက်ဓာတုဓာတ်တူပစ္စည်းတမျိုးကိုပောက်ကွဲမှုဖြစ်ခဲ့တဲ့နေရာနဲ့ဒီအရှိတ်ဘက်မှာတွေ့ရတယ်လို့ရဲရဲအပြောကိုသတင်းစာထဲမှာကိုကဖော်ပြထားပါတယ်။အဲ့ဒီ area တဝိုက်မှာအန္တရာယ်ဖြစ်စေနိုင်တဲ့ဓာတုပစ္စည်းတွေရှိမရှိဆိုတာကိုစစ်တပ်ကနျူကလ িয়ার နဲ့ဇီဝဓာတုဆိုင်ရာကျွမ်းကျင်သူအယောက်100ကျော်ပါတဲ့အဖွဲ့ကစစ်ဆေးရှာဖွေနေကြပါတယ်။အခုလူတွေကိုထွက်သွားကြဖို့ပြောထားတဲ့နေရာမှာအန္တရာယ်ရှိတဲ့အရာတွေမရှိဘူးလို့အခုချိန်မတိုင်ခင်အထိအာဏာပိုင်တွေကအလေးနဲ့ပြောနေကြတာပါ။ဒါပေမဲ့ပောက်ကွဲခဲ့တဲ့နေရာမှာတော့အန္တရာယ်ရှိနိုင်တဲ့ဓာတုပစ္စည်းမျိုးစုံရှိတဲ့လက္ခဏာတွေကိုတွေးကြရတယ်ဆိုတာကိုအာဏာပိုင်တွေကအတိအမှတ်ပြုခဲ့ပါတယ်။ဗုဒ္ဓဟူးနေ့ညတုန်းကဒီပြင်းထန်တဲ့ပောက်ကွဲမှုကြီးတွေကြောင့်သေဆုံးသူဟာ85ယောက်ရှိသွားပြီလို့တာဝန်ရှိသူတွေကဒီကနေ့စနေနေ့မှာပြောခဲ့ပါတယ်။သေဆုံးသွားသူတွေထဲမှာမိသက်21ယောက်ပါပြီးတော်တော်များများလဲပျောက်ဆုံးနေဆဲဖြစ်တယ်လို့တီအန်ဂျန်တာဝန်ရှိသူတွေကပြောပါတယ်ရှင်။